မြန်မာနိုင်ငံမှာစစ်ကောင်စီတပ်တွေကကလပ်စတာဘုံးလို့ခေါ်တဲ့ဗဒေသာဘုံးခေါ်အတွဲလိုက်စင်ကွဲပောက်ကွဲစီတဲ့ဖြစ်အားဖြင့်ဘုံးတွေကိုပြန်လဲပြီးတော့အသုံးပြုနေတာကိုလူအခွင့်ရေးအဖွဲ့တွေကကြာသပတေးနေ့မှာရှုတ်ချလိုက်ပြီးအဲ့လိုသုံးနေတာတွေကိုချက်ချင်းရပ်တန့်ဖို့တောင်းဆိုလိုက်ကြပါတယ်။လေလာချက်တွေအရအာဏာသိမ်းစစ်တပ်ဟာဒီဘုံးတွေကိုထုတ်လုပ်သလိုအချိန်ချိန်လဲအသုံးပြုခဲ့ပြီးနောက်ဆုံးမှာဒီဇွန်လထဲမှာသုံးခဲ့တာကိုတွေ့ရတယ်လို့စောင့်ကြည့်နေတဲ့ Cluster Munition Coalition CMC အဖွဲ့ကပြောပါတယ်။ဒါဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ဆိုပါတယ်။မြန်မာပြည်မှာ cluster bomb ထုတ်လို့အသုံးပြုနေတာကစိုးရိမ်စရာကောင်းတဲ့အခြေအနေပါ။ဘာကြောင့်လဲဆိုတော့ဒီလိုစုပြုံပြီးအတွဲလိုက်ပောက်ကွဲစေတဲ့ဘုံမျိုးကစစ်သားအယတ်သားမခွဲခြားဘဲလူတွေကိုထိခိုက်စေတယ်လို့အဲ့ဒီလူမျိုးထိခိုက်မှုကြောင့်တေဂျီပျက်စီးဒဏ်ရာရစေတယ်လို့အဖွဲ့ရဲ့သုတေသီဒေါက်တာယက်ရွာကပြောပါတယ်။ဒီလိုဘုံမျိုးကိုအသုံးပြုဖို့ဘယ်လိုအကြောင်းပြချက်မျိုးမှမရှိပါဘူး။နိုင်ငံတကာကတားမြစ်ထားတဲ့ဒီလိုလက်နက်မျိုးသုံးတာကိုအစိုးရတိုင်းကရှုတ်ချသင့်ပါတယ်လို့သူကထောက်ပြပါတယ်။မြန်မာနိုင်ငံမှာ cluster bomb အသုံးပြုနေကြောင်းကိုဓာတ်ပုံတွေအပါအဝင်သတင်းအချက်အလက်ထောက်ထားတွေအရသူတို့ရရှိထားကြောင်း CMC အဖွဲ့ကဆိုပါတယ်ဒီဘုံးကိုအမြောက်ဒုံးမြန်နဲ့လေရင်တွေသုံးပြီးတော့ပစ်ချနိုင်ခဲ့ပါတယ် CMC ကဒီလိုဘုံးအမျိုးအစားအသုံးပြုနေတာနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့ကာကွယ်ရေးဝန်ကြီးဌာနအတီးပြုတာဒါမှမဟုတ်ငင်းဆိုတာမျိုးလုပ်ဖို့ဆက်သွယ်တောင်းဆိုခဲ့ပေမဲ့တုံ့ပြန်မှုမရှိခဲ့ဘူးလို့ဆိုပါတယ်ခင်ဗျာ